မလီနိုင်ငံဘူဂါဒီရှိမြို့တော်မှာစစ်ကလေးကကြီးမားတဲ့ကားဘုံဖောက်ခွဲမှုကြောင့်တေဆုံးသူ290ကျော်နေပါရှိတော်ပြီဖြစ်တာကြောင့်နိုင်ငံတော်ပိုင်းမှာအထူးအခက်အများဆုံးတိုက်ခိုက်မှုဖြစ်သွားပါတယ်။တေဆုံးသူအကြီးအကျယ်296ယောက်ရှိပြီးဒဏ်ရာသူ300နေပါရှိတယ်လို့ဆိုမလီပြည်သားရေးဝန်ကြီးအဗ်ဒီရိုမန်အိုအော့စမန်က Twitter မှာရေးတာပါ။ကင်ညာ၊အီသီယိုးပီးယားနဲ့တူရကီနိုင်ငံတွေကဆေးဘက်ဆိုင်ရာအကူအညီတွေပေးပို့တဲ့အတွက်ကျေးဇူးတင်စကားကိုလည်းဝန်ကြီးအော့စမန်ကတခြား Tweet တွေမှာရေးထားပါတယ်။ဒီတိုက်ခိုက်မှုအပေါ်ဒေါသထွက်နေသူတွေကဆန္ဒပြကြပြီးအယ်ရှဘတ်အစိုးရအဖွဲ့ကိုတစ်တင်ရှုတ်ချကြပါတယ်။ဘူဂါဒီရှိမျိုးတော်ကတိုက်ခိုက်မှုတွေကိုသူတို့လက်ချက်ဖြစ်ကြောင်းကြေညာလေးရှိတဲ့အယ်ရှဘတ်စစ်သွေးကြောအဖွဲ့ကတော့အခုချိန်ထိဘာမှမပြောသေးပါဘူး။ဒါပေမဲ့ဆိုမာလီဆိုရနဲ့အကြမ်းဖက်ဝါဒဆွဲလို့ရဆိုင်ရာကြွန့်ကျင်သူတွေကတော့ဒီအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့အခိုင်အမာယူဆထားကြပါတယ်။သူတို့ကြေညာသည်ဖြစ်စေမကြေညာသည်ဖြစ်စေဘာမှမထူးကြပါဘူး။အခုဖြစ်သွားတာဟာအဲရှဘတ်လက်ချက်ဖြစ်တယ်ဆိုတာကျွန်တော်တို့သိပါတယ်။အခုချိန်ထိကြားထားတဲ့သတင်းတွေကအခင်းဖြစ်ရမှာသူတို့ရဲ့လက်ဆလက်နာတွေပါနေပြီးအဲရှဘတ်လက်ချက်တယ်ဆိုတာပြနေပါတယ်လို့ဆိုမာလီထောက်လှမ်းရေးအစီအစဉ်ဟောင်းအဗ်ဒီဟက်ဆန်ဟူစိန်က VOA ကိုပြောပါတယ်။